မြန်မာနိုင်ငံဒီမိုကရေစီရဲ့အာဆီယံနဲ့လက်တွဲဆောင်ရွက်နိုင်ရေးကိစ္စရပ်တွေကိုဒီကနေ့အင်ဒိုနီးရှားနိုင်ငံမှာရောက်နေတဲ့ဗီဒီနိုင်ငံရဲ့ဝန်ကြီး Liz Truss နဲ့အင်ဒိုနီးရှားနိုင်ငံရဲ့ဝန်ကြီး Retno Marsudi တို့တွေ့ဆုံရမှာတခြားဒေသတွင်ကိစ္စရပ်တွေနဲ့အတူထည့်သွင်းဆွေးနွေးခဲ့ကြပါတယ်
We also discussed Myanmar and the importance of bringing back democracy to Myanmar and implementing ASEAN's
မြန်မာနိုင်ငံဒီမိုကရေစီနဲ့ပြည်내ထူထောင်ရေးနဲ့အာဆီယံအချက်၅ချက်ပါဘုံသဘောတူညီချက်တွေကိုအကောင့်တဲပေါ်နိုင်ရေးကိစ္စရပ်တွေကိုလည်းဆွေးနွေးခဲ့ပါတယ်လို့ပြည်ထောင်နိုင်ငံရဲ့ဝန်ကြီး Liz Truss ကပြောသွားတာပါဒီကအာရှဒေသတွေနိုင်ငံတွေနဲ့လုံခြုံရေးစီးပွားရေးရပို့ပြီးတော့ပူးပေါင်းဆောင်ရွက်ဖို့ရည်ရွယ်တဲ့တပတ်ကြာခရီးစဉ်အတွင်းမှာပြည်ထောင်နိုင်ငံရဲ့ဝန်ကြီး Liz Truss ကမလေးရှားနဲ့ထိုင်းနိုင်ငံကနေအင်ဒိုနီးရှားနိုင်ငံကိုရောက်ရှိလာတာပါပြည်ထောင်နဲ့အင်ဒိုနီးရှားနိုင်ငံနဲ့နိုင်ငံကြားကာကွယ်ရေးနဲ့ရေပိုင်နဲ့လုံခြုံရေးပူးပေါင်းဆောင်ရွက်ဖို့ကိစ္စရပ်တွေကိုဆွေးနွေးခဲ့တယ်လို့လာမယ့် G20 စီးပွားရေးအင်အားကြီးနိုင်ငံ20ရဲ့အလှည့်ကျဥက္ကဋ္ဌဖြစ်အင်ဒိုနီးရှားကတောင်းယူမဲ့ကိစ္စတွေကိုလည်းဆွေးနွေးခဲ့ပါတယ် UK နိုင်ငံမှာကျင်းပတဲ့ COP26 ကုလသမဂ္ဂရဲ့ဥတုရသီဆိုင်ရာညီလာခံမှာတက်တော်မပြုံးသည့်နိုင်ငံတကာသဘောတူညီချက်ကနေအင်ဒိုနီးရှားပြန်လည်နှုတ်ထွက်ခဲ့တာနဲ့ပတ်သက်လို့လည်းအင်ဒိုနီးရှားနိုင်ငံရဲ့ဝန်ကြီး Retno Marsudi ကခုခံပြောဆိုခဲ့ပါတယ်နိုင်ငံပေါင်း138နိုင်ငံလက်မှတ်ရေးထိုးထားတဲ့ဒီသဘောတူညီချက်ဟာတက်တော်ပြုံးနည်းမှုအပိသက်အဆုံးသတ်နိုင်ရေးအတွက်ပြည့်စုံမှုမရှိဘူးဆိုပြီးတော့အင်ဒိုနီးရှားကပြန်လည်နှုတ်ထွက်ခဲ့တာလည်းဖြစ်ပါတယ်ခင်ဗျာ